မြန်မာနိုင်ငံမှာပုံနှိပ်ဖြန့်ဝေနေတဲ့စာနယ်ဇင်းတွေကိုအခုအခါစင်စါတီးဖြတ်မှုတွေမလုပ်တော်ဘူးလို့ဒီမြန်မာနိုင်ငံစာပေစီစစ်ရေးနဲ့မှတ်ပုံတင်ဌာနကကြေညာလိုက်ပါတယ်။စာနယ်ဇင်းလုပ်ငန်းတွေပေါ်ဖိနှိပ်မှုတွေရှိနေတယ်လို့သတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်သူတွေရဲ့ဝေဖန်တာကိုခံနေရတဲ့မြန်မာနိုင်ငံမှာအခုလိုရှော့ပေါ့မှုတွေရှိလာပေမဲ့လို့ကန့်သတ်မှုတွေကတော့အဆုံးသတ်သွားမှာမဟုတ်သေးဘူးလို့လည်းမြန်မာစာနယ်ဇင်းလောကကပြောပါတယ်။အပြည့်အစုံကိုတော့ရန်ကုန်ခြေဆိုင် VOE သတင်းတော်ကိုရဲကျော်အောင်ကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မှာတော့စာပေစီစစ်နဲ့မှတ်ပုံတင်ဌာနကတာဝန်ရှိပုဂ္ဂိုလ်တွေကပြည်ရင်းမှာထုတ်ဝေနေတဲ့သတင်းနဲ့ဘာသာရေးဆိုင်ရာဘာသာရပ်တွေကိုတာဝန်ယူလုပ်ကိုင်နေကြတဲ့ editor တွေကိုခေါ်ယူပြီးသတင်းနဲ့ဘာသာရေးဆိုင်ရာစာပေတွေကိုရုံးတင်ဖို့မလိုတော့ဘူးလို့ပြောကြားလိုက်ပါတယ်။အခုလိုသတင်းနဲ့ဘာသာရေးဆိုင်ရာစာပေတွေကို1962ပုံနှိပ်အဥပဒေရဲ့ညွှန်ကြားချက်အမှတ်51အရအခုလိုစာပေစီစစ်ရေးတင်ပြဖို့မလိုတော့ဘဲထုတ်ဝေခွင့်ပြုလိုက်တာလို့ပြည်ချိုင်းဝန်ကြီးဌာနပြည်သူ့ဆက်ဆံရေးဌာနရဲ့ဒုညွှန်ချုပ်လည်းဖြစ်စာပေစီစစ်ဌာနရဲ့အကြီးအကဲလည်းဖြစ်တဲ့ဦးတင်းစွေက VOE နဲ့တရားမင်းမြတ်မှုမှာပြောကြားလိုက်တာပါ။အ
ပြင်ပြောင်းလေးပြင်ဆင်မအဆင့်ကိုကျွန်တော်တို့ထုတ်ပြန်ကြေညာလာဖြစ်ပါတယ်။အဲ့ဒီတွေ့လေဂျာနယ်လစ်တွေရောကျွန်တော်တို့ထုတ်ဝေသူတွေရောအားလုံး100လောက်လာတက်တာရှိပါတယ်ခင်ဗျ။အဲ့တော့အဲ့မှာတော့အဓိကကျွန်တော်ထုတ်ပြန်တာကတော့ဒီတင်းထုတ်စနစ်အနေနဲ့ကြံနေတဲ့ဘာသာရပ်နှစ်ခုပေါ့လေ။ဟိုနိုင်ငံရေးနဲ့ကျွန်တော်တို့ဘာသာရေးဘာသာရပ်နှစ်ခုပေါ့ခင်ဗျ။အဲ့ဒါနဲ့ပတ်သက်တော့ဂျာနယ်တွေကကျွန်တော်တို့ဟိုလာ86ဆောင်ရှိပါတယ်။မဂ္ဂဇင်းည55ဆောင်ရှိပါတယ်။နောက်တစ်ခါနိုင်ငံဘာသာရေးနဲ့ပတ်သက်တော့အထူးထူးထုတ်ဝေသူတွေရှိပါတယ်။နောက်တစ်ခါကျန်တာတော့ပြက်ကလေးတို့ post care တို့တဝန်ဟောတို့စသဖြင့်ပေါ့နော်။အားလုံးအဲ့ဒါတွေအားလုံးကိုရခင်ပြင်ထုတ်စနစ်ကနေထုတ်တင်စနစ်ကိုကျွန်တော်တို့ခွင့်ပြုရဲပေါ့ခင်ဗျာ။အဲ့ဒါလေးကျွန်တော်တို့ခေါ်ယူပြီးတော့မှဟိုကြီးညာချက်ပေးတာ
။သတင်းချန်နယ်တွေနဲ့ဘာသာရေးဆိုင်ရာစာပေထုတ်ဝေခွင့်တွေကိုစာပေစီစစ်ကိုတင်ပြခဲ့ရတာဟာ1962ခုနှစ်ကနေအခုချိန်ထိဆိုနှစ်ပေါင်း20ကျော်ရှိခဲ့ပါပြီ။သတင်းချန်နယ်တွေနဲ့ဘာသာရေးဆိုင်ရာစာပေထုတ်ဝေခွင့်တွေကိုစာပေစီစစ်ရေးကြိုတင်တင်ပြစရာမလိုတော့ပေမဲ့1962ဆန်ရပုံနှိပ်ဥပဒေရှိနေသေးတာကြောင့်မိမိစိတ်ကြရေးသားခွင့်ဆန်ရစာပေလွတ်လပ်ခွင့်တော့ရရှိသေးတာမဟုတ်ဘူးလို့ရခင်ပြည်ပမှာအခြေစိုက်ခဲ့ပြီးအခုပြည်တွင်းမှာသတင်းကြတဲ့တောင်ထုတ်ဝေတော့မယ်မျိုးစိမသတင်းဌာနအစီအမံခန့်ခွဲမှုဒါရိုက်တာဦးစိန်ဝင်းက VOA ကိုအခုလိုပြောပြပါတယ်
။ဒီလိုလုံးလို့ဟိုအချိန်လေးကလုံးဝပြောင်းလဲသွားသလားတခြားဘိုင်းမော်သူဥပဒေရေးရဘိုင်းနောက်ပြီးတော့စင်စာအပိုင်းမှာလုံးဝယူတန်းပြောင်းလဲသွားသလားတော့လည်းမဟုတ်သေးဘူး။သူကဒီစင်စာပုဂ္ဂိုလ်တော့ကျူတင်ပြီးတော့စီစစ်တာတော့ဖြတ်လိုက်ပြီ။ဒါပေမဲ့စောင့်ကြည့်မယ်ဟလာထုတ်တာပြီးတဲ့ရုပ်ွက်ဖြတ်ထားပြီးသားကိုစောင့်ကြည့်မယ်။အဲ့ဒီမှာ1962ပုံနှိပ်ဥပဒေနဲ့ညှိစွမ်းတာရှိရင်အရေးယူခံရလိမ့်မယ်။ဥပဒေပုံနှိပ်ဥပဒေအခုအစိုးရပြဋ္ဌာန်းမှုလုပ်နေတာပေါ့နော်။ပုံနှိပ်ဥပဒေလွတ်တော်မှာစစ်စစ်ပြီးတော့ပြဋ္ဌာန်းမှုလုပ်နေအဲ့ဒီဟာမလာခင်မှာသူက62ဥပဒေကိုဟိုမဖြတ်သိမ်းနေယာယီနေနဲ့ထားတာအောင်ပဲပေါ့နော်အဲ့လိုမျိုးဆိုတဲ့အခါကျတော့လွတ်လပ်မှုစာပေလွတ်လပ်မှုနဲ့ပတ်သက်ရင်တော့ဟောလေမရှိသေးဘူးပေါ့ဗျာ
စာပေစီစစ်ရေးကိုစာမှုတွေတင်ပြစရာမလိုတော့ဘဲထုတ်ဝေခွင့်ရရှိတာကြောင့်အရင်ကလိုမိမိရေးသားဖော်ပြလိုတဲ့သတင်းတွေကိုအချိန်နဲ့တပြင်းညီဖော်ပြခွင့်ရှိလာနိုင်တယ်လို့လည်းပြည်ရင်းမှာသတင်းကြော်နဲ့ထုတ်ဝေနေတဲ့ Open သတင်းကြော်နဲ့ Editor တို့လည်းဖြစ်ထုတ်ဝေသူလည်းဖြစ်တဲ့ဦးတရာစောကပြောပါတယ်
။အဒီလိုဖြုတ်ခန့်ဖြုတ်ရတာလို့တို့ဘယ်လိုဖြုတ်ခန့်ဖြုတ်ရတော့ဒါကြီးကတော့ကိုယ့်သဘောနဲ့ကိုယ်လုံးရှိလာပါတော့။တတိယကလည်းရေးကိုယ်စစ်ချက်ရေးပေါ့။ကိုယ်ဘယ်လိုပြောမလဲဆိုရှင်အခုအဖုံးတွေကတော့တော်တော်ဆက်နေတယ်ကိုယ်လုံးပေါ့။
စာပေစီစစ်လုပ်ငန်းတွေကိုအခုလဘက်ကစပြီးလုပ်ကိုင်စရာမလိုတော့တာကြောင့်စာပေစီစစ်နဲ့မှတ်ပုံတင်ဌာနဟာအခုဆိုရင်စာပေထုတ်ဝေခွင့်ဆိုင်ရာမှတ်ပုံတင်တွေကိုနေ့စဉ်ထွက်ရှိတဲ့ဂျာနယ်တွေအလိုက်မှတ်ပုံတင်တဲ့လုပ်ငန်းတွေကိုလှုပ်ဆောင်သွားမယ်လို့ဦးတင်ဆွေက VOE နဲ့တရားမင်းမြတ်မှုမှာပြောကြားခဲ့ပါသေးတယ်
။နိုင်ငံလေးမှာထုတ်ပြနေ့စဉ်ထုတ်ဝေစာတွေအားလုံးကိုမှတ်ပုံတင်တဲ့စနစ်ပေါ့နော်ဒီစနစ်ကရခင်နဲ့ကျွန်တော်လုပ်တော့လုပ်ပါတယ်။သို့တော့ယခုခါမှာတော့ဒါကပို့ပြီးတော့မှကျွန်တော်တို့ main task တစ်ခုဖြစ်လာတာပေါ့နော်ဒီဟာတစ်ခုကျွန်တော်တို့ဒီရင်ထုတ်ဝေတဲ့ထုတ်ဝေစာတွေအားလုံးကိုမှတ်ပုံတင်တဲ့စနစ်လုပ်ပါမယ်။ပြီးရင်တစ်ဖက်ကလည်းပုံနှိပ်သူထုတ်ဝေသူတွေရဲ့ထုတ်ဝေခွင့်တွေကိုမှတ်ပုံတင်တာလုပ်ပါမယ်။ဒီစနစ်နှစ်ခုကတော့ကျွန်တော်တို့ရဲ့အခုအဓိကတာဝန်တွေဖြစ်လာပါမယ်ခင်ဗျာ
။1962ကကျင့်သုံးခဲ့တဲ့စာပေဆိုင်ရာကိစ္စတွေဟာတစ်ဖက်သက်ပုံနှိပ်ဥပဒေကိုဖိနှိပ်ထားတာကြောင့်အစားထိုးမဲ့ပုံနှိပ်ဥပဒေသစ်တရက်ကိုလည်းအောက်တိုဘာ9ရက်နေ့မှာနိုင်ငံတော်သမ္မတရုံးကိုတင်ပြပြီးလွှတ်တော်မှချပြဆွေးနွေးတော့မှဖြစ်တယ်လို့ဦးတင်ဆွေက VOA ကိုပြောပြခဲ့ပါသေးတယ်။ဒီမီဒီယာလုပ်ငန်းတွေလုတ်ကင်မှုဆိုပြီးမြန်မာနိုင်ငံမှာမကြသေးခင်တုန်းကအမေရိကန်စာနယ်ဇင်းကောင်စီတခုအဖြစ်နဲ့လည်းပြည်ချိုင်းဝန်ကြီးဌာနကဖွဲ့စည်းခဲ့တာရှိခဲ့ပါတယ်။ဒါပေမဲ့ဒီကောင်စီဖွဲ့စည်းပေးခဲ့မှုမှာစာနယ်ဇင်းသမားတွေနဲ့မူလကဆွေးနွေးတက်မြင်ခဲ့တဲ့အချက်တွေပါဝင်ခဲ့ခြင်းမရှိတာကြောင့်ကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ။